ပြည်ထောင်သမရမက်ခရွန်ရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုနဲ့လောင်စာဆီအခွန်တိုးကောက်မဲ့ကိစ္စကိုဆန့်ကျင်တဲ့ပဲရစ်မြို့ကအဝါရောင်ရောင်ပြန်အင်ညီဖို့ဆန္ဒပြသူတွေဟာစနေနေ့ကပြင်သစ်လွှတ်တော်ကိုဝင်ရောက်ဆန္ဒပြနိုင်ဖို့ကြိုးစားခဲ့ကြပါတယ်။ဒီလိုဆန္ဒပြတာဟာအခုဆိုရင်သတင်းပတ်ပေါင်း73ပတ်တည်းဝင်လာပြီဖြစ်ပါတယ်။ဆန္ဒပြသူတချို့ကရဲတွေကိုပစ္စည်းအကျိုးအပေတွေနဲ့ပစ်ပေါက်ကြသလိုကားနဲ့ဆိုင်ကယ်တွေကိုလည်းမီးတင်ရှို့ဖျက်ဆီးကြပါတယ်။ရဲတွေကတော့မျက်ရည်ယိုပုံးနဲ့ရဘာတုတ်တွေသုံးပြီးဆန္ဒပြသူတွေကိုလူစုခွဲပါတယ်။အဲဒီနောက်ဆန္ဒပြသူတွေဟာလက်ဇန်ဘလီဆန်ရှီဟောင်းအဆောက်အဦနဲ့အီသယ်မျောစင်ရှီယာကိုချီတက်သွားကြပါတယ်။ဆန္ဒပြပွဲတွင်လူ30ကိုဖမ်းဆီးခဲ့တယ်လို့ရဲတွေကပြောပါတယ်။ဒီလွန်ခဲ့တဲ့3လလောက်ကစလို့ဆန္ဒပြပွဲတွေအတွင်းမှာထောင်ပေါင်းများစွာသောလူတွေပါဝင်ခဲ့ကြပြီးရွေးကောက်ပွဲကိုစောစောစီးလုပ်ဖို့တောင်းဆိုကြပါတယ်။